မေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တလပြည့်နေ့မတ်လ24ရက်နေ့မှာနေတိုးထိပ်သီးကောင်းဆောင်တွေနဲ့အထူးအရေးပေါ်ထိပ်သီးအစည်းအဝေးပွဲကျင်းပဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုသွားရောက်မယ်လို့အမေရိကန်အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်
His goal is to meet in person, face to face, with his European counterparts.
ဥရောပကမဟာမိတ်ကောင်းဆောင်တွေနဲ့လူချင်းတွေ့ဆုံပြီးရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးဖို့ရည်ရွယ်ချက်နဲ့သမ္မတကသွားရောက်မှာဖြစ်ပါတယ်လို့အိမ်ပြူတော်ပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောဆိုသွားတာပါ။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့တွေ့ဆုံဖို့ကိစ္စကိုတော့စီစဉ်နေဆဲဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။နေတို့အတွင်ရမှုရန်စတိုလန်ဘက်ကရုရှားကယူကရိန်းပေါ်ကျူးကျော်တဲ့ကိစ္စနဲ့ပတ်သက်လို့အစည်းအဝေးခေါ်ယူထားကြောင်းထုတ်ပေါ်ပြောဆိုပြီးနိုင်ပိုင်းအတွင်းမှာအခုလိုအင်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ကသမ္မတဘိုင်ဒန်ခီးစဉ်ကိုထုတ်ပေါ်ပြောဆိုခဲ့တာပါရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်အမေရိကန်တလွှားညီညွတ်လာကြကြောင်းလည်းသမ္မတဘိုင်ဒန်ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ယူကရိန်းသမ္မတဇယ်လင်စကီအမေရိကန်လွှတ်တော်မှာဗော်ဒခုနေ့online ကနေစကားပြောပြီးနောက်ပိုင်းအမေရိကန်ကနောက်ထပ်အကူအညီတွေထပ်မံကြေညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။သမ္မတဘိုင်ဒန်ကတော့ရုရှားကအပြင်းထန်စစ်ဆင်နေချိန်မှာယူကရိန်းကိုအထောက်အပံ့တွေပေးဖို့ပုံမခက်ခဲလာနေတယ်လို့ပြောဆိုပါတယ်။အင်္ဂါနေ့အစောပိုင်းကယူကရိန်းမြို့တော်ကီယက်ကိုရုရှားကဗုံးကျဲတိုက်ခိုက်နေပြီးလူနေတိုက်ခန်းတွေကိုထိမှန်ခဲ့တဲ့အတွက်အရသာ၄ဦးသေဆုံးခဲ့ပါတယ်။